UWS ရေးဦးဆောင်တဲ့မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့ငြိမ်းချမ်းရေးညီလာခံအပြင်းပန်းမှဒီကနေ့တီးခြားတွေ့ဆုံခဲ့သလိုမနေ့ပြန်မှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမှုရှိနေပါတယ်။ဒါအပြင်မြောက်ပိုင်းအဖွဲ့ကဆွေးနွေးတဲ့ငြိမ်းချမ်းရေးမူစာရန်းကိုလည်းငြိမ်းချမ်းရေးကော်မရှင်ကိုဒီကနေ့လွှဲပြောင်းပေးခဲ့ကြောင်းသိရပါတယ်။ငြိမ်းချမ်းရေးညီလာခံမှာသတင်းယူပို့ရောက်နေတဲ့ VOA သတင်းတောက်မမီခါကနေပြည်တော်ကနေခုလိုသတင်းပေးပို့ထားပါတယ်။
ဒီကနေ့နေပြည်တော် Horizon Hotel မှာပြည်ထောင်စုငြိမ်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းခုနှစ်ဖွဲ့တွေအလို့သဘောတွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံမှုမှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြလဲဆိုတာကိုတော့နှစ်ဖက်စလုံးကပြောဆိုဖို့ငင်းဆန်နေကြပါတယ်။မြောက်ပိုင်းအဖွဲ့ကရေးဆွဲထားတဲ့ငြိမ်းချမ်းရေးမူကိုလည်းအစိုးရစီချပြလိုက်သလိုမီဒီယာတွေကိုလည်းဖြန့်ဝေပေးခဲ့ပါတယ်။သူတို့လက်ခံထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပတ်သက်ပြီးရှေ့ဆက်သွားမဲ့လမ်းကြောင်းအပေါ်ဝါဒေတာရဲ့ပြပဆက်တွေရေးတာဝန်ခံကျောက်ကော်ရှန်ကအခုလိုပြောဆိုခဲ့ပါတယ်။
ကျွန်တော်တို့ဖတ်ထားတဲ့ကောမဒီဟာနိုင်ငံအစုအယကိုသွားတိုက်တယ်ဆိုတော့မဟုတ်ဘူးကျွန်တော်တို့ဒီနိုင်ငံရေးပါတီကိုဖတ်ထားတယ်ဆိုတော့ကျွန်တော်တို့ကပြည်တွင်းကိုမင်းမင်းဆန်းဆန်းကိုပြည်တွင်းရဲ့ပြည်ထောင်အနာကိုဖယ်ရှင်းနိုင်ဖို့ကျွန်တော်တို့ကနိုင်ငံရေးပါတီပဲဖတ်ထားတာပါเนาะဖတ်ထားတဲ့ကောမဒီကသွားနိုင်ငံရေးနဲ့ဆိုင်တာပေါ့เนาะသူတို့ဖက်ကနေလက်မခံတော့ကျွန်တော်တို့လည်းမပြောနိုင်ဘူးဒါမှမဟုတ်ကျွန်တော်တို့တော့ဆက်ပြီးတော့ဆောင်ရွက်နိုင်အောင်ထူးဖောက်နိုင်အောင်တော့ကျွန်တော်တို့ငင်းချမ်းရရအောင်တော့ဆောင်ရွက်သွားမယ်
။ပြည်ထောင်စုငင်းချမ်းရေးကော်မရှင်ဘက်ကဒေါက်တာတင်မျိုးဝင်းကတော့တွေးဆမှုဟာအလို့သဘောတွေးဆမှုဖြစ်ပြီးအကောင်းဆုံးအခြေအနေတစ်ခုဖြစ်တယ်လို့ရှုမြင်ကပြင်ပြလာတဲ့မူကိုလည်းအစိုးရကိုပြန်လည်ချပြသွားမယ်လို့ပြောဆိုလိုက်ပါတယ
်။မရစနေတာမှာပါဘူး။ဟုတ်ကဲ့လာပြီးတော့ social ပဲ
။ဟုတ်ကဲ့ပါ
တော့။လာတဲ့အတွက်အလို့ခဏခဏနဲ့တစ်ဖက်ပြည့်စစ်တွေ့ရဲ့အလုံးဝကျွန်တော်တို့နားလည်မှုရှိတယ်။ဒါပြပြည့်စစ်တင်တယ်။ဒါရောက်ဝင်ရင်းအတွက်ရွေချက်တူတဲ့အတွက်အလုံးကိုနမက်စုံကျွန်တော်ခဏတစ်ခက်အလုံးကြီးနဲ့ဆွေးနွေးဖြစ်တယ်ဘာလို့ပါလဲ
မနေ့ကမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံမဲ့အခြေအနေတွေနဲ့ပတ်သက်ပြီးသမရယုံရဲ့ပြောရေးဆိုခွင့်ရှိသူဦးစော်ထီက
နေ့လေကမနေ့ကနေ့လေကနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ကဘယ်လိုကြီးအမှန်လားနဲ့သူ့စနီးစနီးပေါ်မှာထမင်းကျွေးတော့နေ့လေတော့သူမတကယ်အခဏဖြစ်တာအဲ့ဒါပြီးရင်ကျွန်တော်တို့ဟို KIA ရဲ့ SSPD ရဲ့ဘွားရဲ့မိုင်းလာရဲ့လေးဘွားအဲ့ဒီဘွယ်နဲ့တွေ့မှာဖြစ်သွားတာအဲ့ဒါပြီးရင်ကျွန်တော်တို့ရောက်ပိုင်းတော့ AAT နဲ့လေ MNG တွေနဲ့တွေ့မှာဖြစ်သွားတာတွေ့တဲ့အပိုင်းကတော့ကျွန်တော်တို့တပီတော်ဟိုဓာတ်ပိုင်းဘွယ်တွေပေါ့နော်ဒီဘွယ်တွေအားလုံးခုနှစ်ဘွယ်ရောက်လာတယ်ညီလာလာတက်တယ်ကျွန်တော်ညာစာဝတ်တက်တယ်အဲ့ပုံမှာဒီရောက်လာတဲ့နေပြီးတော့ရောက်လာတဲ့အဲ့တွေကိုကျွန်တော်တို့ဟိုကျိုးစိုးတဲ့နည်းနည်းချွတ်ချွတ်ပေါ့နော်ပြုစုတဲ့သဘောအဲ private ပေါ့နော် private ဆိုသူဆောင်တဲ့သဘောအဲ့တော့တွေ့တော့ဆောင်ရွက်တဲ့ကတော့ private တွစ်ဆုံလို့နော်လူမျိုးကြီးကတွစ်ဆုံတာဖြစ်တဲ့အတွက်ပြည်မိဒီယာလည်းပဲမပေးပါဘူး။နောက်တစ်ချက်ကသမင်းကိုဖိတ်ကျွေးတာပေါ့နော်။သမင်းကျွေးတာလို့အိမ်မှာဖြစ်တဲ့အတွက်ကျွန်တော်တို့ကမီဒီယာကိုတော့မပေးပါဘူး
။မြောက်ပိုင်းဖွဲ့ကသူတို့လက်ခံထားတဲ့ငင်းငယ်ရေးလုပ်ငန်းစဉ်တွေဆက်သွားဖို့စီစဉ်ထားပေမဲ့မနေ့ကစတင်ကျင်းပခဲ့တဲ့ဒုတိယအကြိမ်ပင်လုံညီလာခံဖွံ့ဖွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကတော့တက်မတော်ဘက်ကပါ NCA မူအတိုင်းဆက်လက်သွားမှာတာလက်ခံထားမယ်လို့ပြောဆိုထားပါတယ်။BOA ဘက်ကနေလိုက်လံမေးမြန်းချက်အရအချို့သော NCA လက်မှတ်ထိုးပြီးသားတိုင်းရင်းသားအဖွဲ့တွေကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေပြန်ဆွေးနွေးလို့ဒီမရှိကြပါဘူး။မြောက်ပိုင်းအဖွဲ့အနေနဲ့သူတို့ရေးဆွဲထားတဲ့မူနဲ့အနေနဲ့သာဆက်သွားဖို့လှုံ့ဆော်နေပေမဲ့အစိုးရဘက်ကလက်မခံလာရင်ဘလို့စိဆက်သွားမလဲဆိုတဲ့အပေါ်မှာကတော့အခက်အခဲတွေရှိလာနိုင်တယ်လို့ဝေဖန်မှုတွေကလည်းရှိပါသေး။ဒီအပေါ်မှာကြောက်ကော်ရှန်ကတော့သူတို့ရဲ့မူကိုလက်မခံပေမဲ့လေငင်းငင်းကြီးကိုရောက်အောင်လှုပ်သွားမယ်လို့ပြောဆိုလိုက်ပါတယ်။မြောက်ပိုင်းအဖွဲ့ကပြန်ကြားရေးတာဝန်ခံတဦးဖြစ်တဲ့ဒေါက်တာညိုထွန်းအောင်ပြောပြချက်အရာကတော့လက်ရှိသူတို့ကင်ဆယ်ထားတဲ့မူဟာ NCA စာချုပ်နဲ့80ရာခိုင်နှုန်းတူတယ်လို့ VOA ကမေးမြန်းစင်မှာဖြေကြားထားခဲ့ပြီးပါတယ်။ဒီကနေ့မှာမြောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အပြည့်ခက်ရက်စဲရေးစာချုပ်ကိုချပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်တွေလက်ခံထားတဲ့အထွေထွေမူဝါဒနဲ့ရည်တည်ချက်တွေကိုလည်းထုတ်ပြန်ကြေညာခဲ့ပါတယ်။သူတို့ထုတ်ပြန်လိုက်တဲ့အပြည့်ခက်ရည်စဲရေးစာချုပ်မှာတော့အခန်း၈ခန်းပါဝင်ပြီးအထွေထွေမူဝါဒနဲ့ရည်တည်ချက်တွေမှာတော့အဓိကအချက်ကြီး၅ချက်တင်ပြထားတာကိုတွေ့ရပါတယ်ရှင်။